အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုဖွဲ့စည်းပေးထားခဲ့တာ6လအတွင်းတိုက်တန်းခဲ့တဲ့စာအဆောင်500ကျော်မှ3ခုကိုသာအရေးယူနိုင်ခဲ့ပါတယ်။ဒါဆိုစံစာတွေဟာမှန်မှန်မကန်တိုင်ခဲ့ကြတာလားလို့မေးရမှာပါ။ဒါမဖြစ်နိုင်လို့ဝေဖန်သူတွေကဆိုပါတယ်။နိုင်ငံတကာအဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ရဲ့2013ခုနှစ်ကမ္ဘာအဂတိလိုက်စားမှုအဆိုးဝါးဆုံးအခြေပြစာရင်းမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း158နိုင်ငံရှိတဲ့အနေနဲ့159အဆင့်မှာရှိနေတာကိုတွေ့ရပါတယ်။ဒါဟာပေါ်သေးသေးမဟုတ်ဘူးလို့ဝေဖန်နေကြပါတယ်။တကယ်ကမြန်မာနိုင်ငံကအဂတိလိုက်စားမှုဟာယဉ်ကျေးမှုတရက်အစဉ်လာတစ်ခုလို့ဖြစ်နေတယ်လို့ဆိုပါတယ်။ပေးသူနဲ့ယူသူနှစ်ဦးစလုံးအပြစ်ကျူးလွန်ခဲ့တယ်လို့မမြင်ပဲထုံးစံလို့ထင်နေကြတာကြောင့်မအပြစ်ကျူးလွန်တယ်လို့မထင်မိတာကြောင့်တန်ကြားဖို့ဆိုတာလည်းမသိဘူးလို့ဆိုပါတယ်။တခါတိလို့တန်ကြားကျင်သူတွေရှိနေတော့လေအကြောက်တရားကြောင့်မတန်ရဲတဲ့အခြေအနေကိုရောက်နေပါတယ်ဒီမိုကရေစီဆင်ဆက်မပြတ်လှုပ်ရှားမှုအဖွဲ့ကကိုသိန်းအောင်မြင့်ကတော့လူတွေကိုယ်တိုင်အဂတိလိုက်စားနေတာကိုတန်ရမှန်းမသိဖြစ်နေတာလို့ပြောပါတယ
်ဒါဟိုအစိုးရပဲမသိတာလားတိုက်ချက်ကြီးအဖွဲ့ကိုယ်တိုင်ပဲမသိတာလားဆိုတာလည်းတော်တော်ခက်ခဲတဲ့ကိစ္စတစ်ခုတော့ပြောရမလားမသိဘူးအဲ့တော့လူတွေကလည်းတန်ရမှန်းမသိဘူးအဲ့တော့ဒီလိုအခြေအနေတော့ဆက်ပြီးဖြစ်နေမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီတရားဥပဒေစိုးမိုးရေးတော့တော်တော်ဒါထိခိုက်လာနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်
။ဒါအပြင်တကယ်တမ်းတိုင်တန်းတဲ့အခါမှာလဲတိုင်ပုံတိုင်နီးနီးလမ်းမကျတာတွေရှိတယ်လို့ဆိုပါတယ်။ဒီနေရာမှာတိုင်တန်းသူတွေအနေနဲ့အာနာပါဝါရှိသူတွေကိုတိုင်တဲ့အခါမျိုးအထက်ကလူကြီးမမှန်မကန်လုပ်တာမျိုးကိုတိုင်ရမှာအကြောက်တရားကြောင့်အမိမဖော်ပဲတိုင်တာမျိုးတိုင်သူရဲ့ကိုယ်ရေးအချက်လက်တွေကိုထိန်ချန်ထားတာမျိုးတွေကြောင့်တိုင်စာတွေဟာပြစ်စာအသွင်ပြောင်းပြီးအေးအေးယူဆောင်ရွက်ခြင်းမရှိဘူးလို့သိရပါတယ်။တင်ကန်းညွန့်မြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့တိုင်ကြားသူတွေကိုအကာအကွယ်ပေးဖို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအတိအကျတုံ့ပြန်ပေးထားရမယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကော်မရှင်ကနှီးဥပဒေထုတ်ပြန်ရမှာဆောင်ရွက်ပေးမယ်လို့ဆိုထားပါတယ်။ဒါပေမဲ့အရေးကြီးတာကတော့အကာအကွယ်ပေးမယ့်အကြောင်းပြည်သူတွေသိနေဖို့လိုပါတယ်။နောက်တစ်ခုကတော့တိုင်တန်းတဲ့အခါမှာတက်သေးအထောက်ထားမခိုင်လုံဘူးဆိုပြီးပယ်ချတာမျိုးတွေရှိတာကြောင့်သွယ်ဝိုက်တဲ့တက်သေးအထောက်ထားမျိုးကိုလည်းစဉ်းစားပြရမယ်လို့ဆိုပါတယ်
။ဥပမာဗျာတရားရုံးပေါ့။နော်ခိုင်မာတဲ့စီရင်ထုံးကြီးတွေကိုစန့်ကျင်ပဲပြုပြီးတော့ချတဲ့အမိတ်တွေ။ဒါတွေကတော့ဗျာပယ်ရသူရှိရှိမရှိဘူး။ဒီအမိတ်ကိုကြီးလိုက်တာနဲ့မူလစီရင်ထုံးတွေနဲ့စန့်ကျင်ပြီးတော့ချကျင်လာချတဲ့အမှုတွေဆိုရင်ဒါလက်ယူလို့ဆိုတာပြဝိုက်ပြီးတော့ပေါ်နေနေတာပဲ
တကယ်ကလက်ပြီးလက်ယူတာကိုလက်ပုလက်ချက်တက်သေးအထောက်ထားပြဖို့ဆိုတာခက်ခဲတယ်လို့ဆိုပါတယ်လက်တွေမှာတဆင့်ခံလက်ယူတာမျိုးတွေများတာကြောင့်တက်သေးပြဖို့ခက်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးဦးသိန်းညွန့်ကလွှတ်တော်မှာစက်တင်ဘာလ23ရက်နေ့ကမေးခွန်းပေးခဲ့ပါတယ
်ကျွန်တော်တို့တိုက်ပြီးမှာအားလုံးသိတဲ့အတိုင်းပဲဟောဝင်ဝင်နဲ့စိတ်ချမ်းသာနဲ့မမြတဲ့လူတွေပေါ်နေတယ်အဲ့ဒီပေါ်နေတဲ့ငွေကြေးတွေနဲ့ပစ္စည်းတွေကိုပြည်သူ့ဘာသာပြစ်သိမ်းဖို့ဘယ်လိုဆောင်ရွက်ထားရလဲ။နောက်တစ်ခါအားလုံးသိတဲ့အတိုင်းပါ။ဒီနေ့အခွန်သိမ်းဆောင်နေတဲ့ခါမှာအခွန်အဓိကဆောင်နေတာအခွင့်အရေးစီးပွားရေးလုပ်ငန်းရှင်တွေပေါ့ဗျာ။လူနီတွေလို့ခေါ်တဲ့လူတွေပေါ့။နောက်ဒီလိုလူတွေဒီနေ့အခွင့်အာဏာတွေအလွဲသုံးစားလုပ်တဲ့လူပေါ်မှာနော်ဒီနိုင်ငံသားတွေကတိုက်ကြလာလေအများကြီးပဲအဲ့လိုကိစ္စမျိုးတွေမှာလည်းအဂတိလိုက်စားမှုစိုက်ဖြည့်ရေးကော်မရှင်အနေနဲ့ပေါ့ဗျာဘယ်လိုသဘောထားမလဲဆိုတဲ့အချက်တွေကိုတော့ဟိုသိကျင်လို့ဒီနေ့ကျတော့တည်သူလို့တော့မှမေးခွန်းမေးမှာဖြစ
်ဦးသိညွန့်ပြောပြသွားတာပါအဂတိလိုက်စားမှုဆိုတာမှာလက်ငွေယူတာမျိုးလို့သာအကြံဉာဏ်လက်ခံထားပေမဲ့အထက်ကနေဩဇာပါဝါတုံးပြီးတရားစီရင်ရေးကိစ္စလိုမျိုးတွေမှာဝင်ရောက်ဆွဲဖက်နေတာမျိုးတွေဟာလေအဂတိလိုက်စားမှုနဲ့အကျုံးဝင်တာကြောင့်အရေးယူသင့်ပါတယ်လို့တရားလွတ်တော်ရှေ့နေဥရောပဆန်းအောင်ကလည်းပြောပါတယ
်အဂတိလိုက်စားမှုကိုတိုင်းတာတဲ့နေရာမှာငွေကြေးနဲ့တိုင်းတာမှာလားဒါမှမဟုတ်လို့ဝင်ရောက်ဆွဲဖက်မှုတွေကိုတိုင်းတာမှာလားလို့ဆိုတော့ကျွန်တော်တို့ကပြန်မေးရမယ်ဘာလို့ဆိုကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့အဂတိတရားတွေကဆန္ဒပိုင်းတွေရဲ့အုပ်ချုပ်ရေးကနေတရားရေးကိုဝင်ရောက်ဆွဲဖက်တဲ့အဂတိတရားတွေဒါမျိုးတွေကလည်းရှိနေတော့ဘယ်ဟာတိုက်တာနဲ့သူကဘယ်လိုလုပ်မှာလဲ
လက်ရှိမှာမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုအခြေအနေဟာနေရာစုံဌာနစုံမှာဖြစ်နေပေမဲ့ တရားရေးဌာနအနေနဲ့သိတာဆုံးနဲ့အဆိုးဆုံးဖြစ်နေတယ်လို့ဆိုပါတယ်။ဦးသိန်းညွန့်ကသူ့ထံရောက်ရှိလာတဲ့တိုင်စာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကွန်ရှင်မပြောနဲ့ဗျာကျွန်တော်လွတ်တော်ကိုယ်တည်းစီလောက်အချမ်းရင်ပြောမယ်ဆိုရင်ညာနဲ့ခြီးတဲ့တိုင်စာတွေကတော့ကျွန်တော်တို့ပရမမြလက်ခံစားနေရဖြစ်တယ်။တချို့လည်းကျွန်တော်တို့ကိုယ်တိုင်ကလေကွန်ရှင်ကိုပို့လိုက်တာလေးရှိတယ်။ကျွန်တော်ဒီရောက်တဲ့တိုင်စာတွေနဲ့ပြောရင်တော့နံပါတ်၁ကတရားရုံးပေါ့။နံပါတ်၂ကတော့အုပ်ချုပ်ရေးအဖွဲ့ပေါ့
။အလားတူပဲလွတ်တော်ကိုအနေနဲ့အရက်ကပြည်သူတွေပြေးဖို့တိုင်တန်းလာတဲ့စာစုစုပေါင်းတထောင်လောက်ရှိတဲ့အထက်မှာစာ8000ကျော်ဟာတရားရေးအဖွဲ့ကိုတိုင်တန်းတဲ့စာတွေဖြစ်နေကြတာပါ။တရားလွတ်တော်ရှေ့နေဥရောပအဆောင်ပြောတာကတော့လက်တွေ့အခြေအနေမှာအဂတိလိုက်စားမှုကိုပြည်ပြည်ပြင်းပြင်းတိုက်ဖြတ်နိုင်ဖို့ကပွင့်လင်းမြင်သာမှုရှိရှိအကြောက်တရားကင်းငင်းနဲ့ဆောင်ရွက်ဖို့သာအရေးကြီးဆုံးဖြစ်တယ်လို့ပြောပါတယ်။တကယ်တမ်းအကောင့်ထဲပေါ်ပေးရမှာကတော့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်သာမဟုတ်ပါလားခင်ဗျာ။